ုပထမဆုံးတိုင်းမဂ္ဂဇင်းမှာစက်တင်ဘာလ15ရက်နေ့ကဖော်ပြထားတဲ့မြန်မာနိုင်ငံကဒီမိုကရေစီစက်ငင်စစ်ကောင်းဆောင်တွေဟာရွေးကောက်ပွဲကျင်းပနိုင်မှုရုရှားနိုင်ငံစီကနေအကူအညီရှာနေတယ်ဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်မကိုတင်ပြပါမယ်။ယူကရိန်းထူးထောင်စစ်ကြောင်းကမ္ဘာစစ်မြစ်မှာတဖြည်းဖြည်းအထူးကြံစားလာတဲ့ရုရှားနိုင်ငံဟာမြောက်ကိုရီးယားခေါင်းဆောင်ကိုလက်ခံတွေ့ဆုံခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်မှာပဲမော်စကိုမြို့ကိုရောက်လာတဲ့မြန်မာစစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့နဲ့ရုရှားမြန်မာနှစ်နိုင်ငံရွေးကောက်ပွဲကော်မရှင်တွေကြားပူးပေါင်းဆောင်ရွက်ဖို့နားလည်မှုစာချုပ်လွှာတရက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်တဲ့ရုရှားခေါင်းဆောင်ပူတင်ဟာနိုင်ငံတကာစစ်ရာဇဝတ်သမားအဖြစ်ဖန်ဝရန်ထုတ်ခံထားတဲ့အတွက်မကြာခင်ကကျင်းပခဲ့တဲ့ G20 စက်မှုအင်အားကြီးနိုင်ငံများရဲ့ထိပ်သီးညီလာခံလို့နိုင်ငံတကာအခမ်းအနားတွေကိုမတက်ရောက်တော့ပဲနေခဲ့ပါတယ်တစ်ဖက်မှာတော့မြောက်ကိုရီးယားတို့မြန်မာစစ်ကောင်စီတို့နဲ့မဟာမိတ်ဖွဲ့နေရတာပါမြန်မာနိုင်ငံမှာဆိုရင်2015ရွေးကောက်ပွဲကိုပြည်ပကလေ့လာသူ1000ကျော်2020ရွေးကောက်ပွဲကိုလေ့လာသူ100ကျော်လောက်တက်ရောက်ခဲ့ကြပြီမဲ့2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းစစ်ကောင်စီကနေကျင်းပမဲ့ရွေးကောက်ပွဲကိုအယုံကြည်မရှိတော့တဲ့အတွက်ပြည်ပလေ့လာသူတွေခက်ခဲနေကြပါတယ်ဒီရွေးကောက်ပွဲကိုစစ်ကောင်စီကဘယ်တော့ကျင်းပမယ်ဆိုတာကိုတော့တိကျမသိရသေးပါဘူးဒါပေမဲ့နိုင်ငံကိုအရေးပေါ်အခြေအနေကြေညာချက်တွေတက်တန်းထပ်တိုးပြီးရွေးကောက်ပွဲကို2025လောက်ထိရွှေ့ထားပါတယ်စက်တင်ဘာလ6ရက်ကနေ12ရက်နေ့ထိမော်စကိုမြို့ကိုတွားရောက်ခဲ့တဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့ဟာမဲဆန္ဒရှင်တွေကိုပညာပေးခြင်းသတင်းမီဒီယာတွေကိုထိရောက်အသုံးချခြင်းစတဲ့အကြောင်းအရာတွေပါဝင်ရွေးကောက်ပွဲဆိုင်ရာကိစ္စတွေဆွေးနွေးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအပြင်ရုရှားနိုင်ငံမှာကျင်းပတဲ့ရွေးကောက်ပွဲနီလန်းနေရွေးကောက်ပွဲကျင်းပဖို့လိုအပ်တဲ့အခြေအနေတွေမဲဆွယ်စည်းရုံးတဲ့လုပ်ငန်းရှင်တွေနဲ့ရွေးကောက်ပွဲပေါ်တက်ရောက်မှုရှိနိုင်တဲ့ယဉ်ကျေးမှုအခြေအနေတွေကိုလည်းရုရှားစီကလေ့လာခဲ့ကြတယ်လို့ဆိုပါတယ်။ရုရှားဘက်ကလည်းရှေ့နှစ်မှာကျင်းပမယ့်ရုရှားသမ္မတရွေးကောက်ပွဲကိုလေ့လာဖို့စစ်ကောင်စီကနေခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစုကိုဖိတ်ကြားထားတယ်လို့ဆိုပါတယ်။ The Economic Magazine ရဲ့ Democracy စာညွှန်းနေရာရုရှားနိုင်ငံကရွေးကောက်ပွဲတွေဟာကြိုတင်ဇက်တိုက်ထားပြီးအာဏာရှင်စနစ်ကိုတရားဝင်ဖြစ်အောင်လုပ်ပေးနေတာသာဖြစ်တဲ့အကြောင်းနဲ့လာမယ့်နှစ်မှာရုရှားရွေးကောက်ပွဲမှာလည်းလက်ရှိသမ္မတပူတင်ကပဲ၅ချိန်မြောက်ထပ်ပြီးရွေးကောက်ခံရဖို့မျှော်လင့်ရပါတယ်လို့ဆောင်းပါးရှင် Call Air ကကြည့်တာထားပါလေအခုဆက်လက်ပြီးဩစတြေးလျနိုင်ငံအခြေစိုက် Small Caps သတင်းဌာနရဲ့အော်တိုဘားလ7ရက်ကထုတ်ဝေတဲ့သတင်းကိုတင်ပြမှာဖြစ်ပါတယ်မြန်မာနိုင်ငံက Rare Earth လို့ခေါ်တဲ့မြေရှားတက်တူတူဖော်ရေးလုပ်ငန်းတွေရပ်ဆိုင်းထားလို့ကမ္ဘာမြေရှားတက်တူဈေးကွက်မှာဈေးနှုန်းတွေထိုးတက်နေတဲ့အကြောင်းဖော်ပြထားတာပါအမေရိကန်ဘူမိဗေဒသုတေသနတွေအရမြန်မာနိုင်ငံမှာ2020ခုနှစ်ကမြေရှားတက်တူတန်ချိန် 3,000 လောက်ထိတူဖို့ထုတ်လုပ်ခဲ့ပြီးကမ္ဘာပေါ်မှာမြေရှားတက်တူကုန်ကြမ်းတွေအများဆုံးတူဖို့ထုတ်လုပ်တဲ့ထိပ်ဆုံး3နိုင်ငံထဲမှာပါဝင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာတရားမဝင်တူဖို့နေတဲ့မြေရှားတက်တူတွေနေဟာကချင်နဲ့ရှမ်းမြောက်ဒေသတွေမှာအများဆုံးတည်ရှိပြီးတူဖို့ထုတ်လုပ်သမျှအားလုံးနီးပါးကိုတရုတ်နိုင်ငံကိုတင်ပို့နေတာဖြစ်ပါတယ်အမေရိကန်ဘူမိဗေဒလေ့လာရေးဌာနရဲ့ခန့်မှန်းတွက်ချက်မှုတွေအရ2020ခုနှစ်မှာမြေရှားတက်တူတစ်ကမ္ဘာလုံးထုတ်လုပ်မှုတန်ချိန်2,400အထိရှိခဲ့ပြီးအဲ့ဒီထဲမှာတရုတ်နိုင်ငံကတန်ချိန်3,400အမေရိကန်ကတန်ချိန် 38,000 နဲ့မြန်မာနိုင်ငံကတန်ချိန် 3,000 အထိထုတ်လုပ်ခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာတရုတ်နိုင်ငံကိုမြေရှားတက်တူအများဆုံးတင်ပို့ပေးနေတဲ့နိုင်ငံလည်းဖြစ်ပြီးတရုတ်နိုင်ငံရဲ့မြေရှားတက်တူသုံးဆွဲမှုအားလုံးရဲ့40ရာခိုင်နှုန်းနောက်အထိဟာမြန်မာနိုင်ငံကရနေတာဖြစ်ပါတယ်အခု2023ခုနှစ်ရဲ့ပထမ6လအတွင်းမှာတင်မြန်မာနိုင်ငံကနေတရုတ်နိုင်ငံဘက်ကိုမြေရှားတက်တူတင်ပို့မှုတန်ဖိုးအမေရိကန်ဒေါ်လာ 1.2 ဘီလီယံလောက်ထိရှိခဲ့တယ်လို့သတင်းမှာဖော်ပြပါရယ်အခုနောက်ပိုင်းရေပန်းစားလာတဲ့လျှက်စစ်ကားတွေဖိုင်ဘာနန်းကျုံမြင်ဆက်သွယ်ရေးစနစ်နဲ့ဆေးရုံသုံးပစ္စည်းတွေလိုမျက်မှောက်ခေမရှိမဖြစ်အီလက်ထရောနစ်ကုန်ပစ္စည်းတွေထုတ်လုပ်ရမှာမြေရှားတက်တူမှာပါတဲ့ dressing တွေကိုမရှိမဖြစ်လိုအပ်ပြီးတရုတ်နိုင်ငံဟာနှစ်တော်ကြာအောင်ဒီကမ္ဘာမြေရှားတက်တူဈေးကွက်ကိုလက်ဝကြီးအုပ်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအခုနှစ်အတွင်းမှာကစင်ပြည်နယ်ကစစ်ကောင်စီအာဏာပိုင်တွေဟာမြေရှားတက်တူတူဖို့တဲ့လုပ်ငန်းတွေကိုပိတ်သိမ်းမှုကြိုးစားလာတာကြောင့်အထွတ်နှုန်းနဲ့ကျဆင်းပြီးကမ္ဘာဈေးကွက်ကိုထိခိုက်လာတာလို့ဆိုပါတယ်။ပြီးခဲ့တဲ့လကတရုတ်နိုင်ငံမှာမြေရှားတက်တူကုန်ကြမ်းတွေပြက်လက်မှုကြောင့်ကုန်ကြမ်းဈေးတွေလ20အတွင်းမှာအမြင့်ဆုံးထိမြင့်တက်သွားခဲ့ပြီးမြန်မာနိုင်ငံကထုတ်လုပ်တူဖို့မှုတွေရပ်တန့်ထားတာအပြောင်းလဲမရှိရင်နောက်ထပ် 6.2 ရာခိုင်နှုန်းလောက်ထိဈေးတွေတက်လာနိုင်တဲ့အကြောင်း small cap တင်မှာဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာကျွန်တော်ရဲကောင်မြန်မာမှာဒီသတင်းကို American Nigga Washington DC မြို့တော် RFE ရုံးချုပ်ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်